အီရန်နျူကလ িয়ার အစီအစဉ်တွေရပ်တန့်လိုက်မယ်ဆိုရင်တခါပိတ်ဆို့မှုတွေရုပ်သိမ်းပြီးဖို့ဖြစ်နိုင်ပါတယ်ဆိုပေမဲ့ဆွေးနွေးပွဲတွေအမြန်လုပ်ဖို့လို့ကြောင်းပြည်နှစ်သမ္မတအမန်နျူအယ်မက်ခရွန်ကအီရန်သမ္မတအစ္စရာဟင်ရီစီကိုပြောဆိုခဲ့တယ်လို့ပြည်သစ်သမ္မတယုံကဒီကနေ့ပြောပါတယ်။ E3 လို့သိကြတဲ့ပြင်သစ်ဂျာမနီပရိဒိန်းနဲ့အမေရိကန်တို့က2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပြန်ပြီးတော့အသက်သွင်းဖို့ကြိုးပမ်းနေတာပါ။ဒါပေမဲ့လည်းဒီဇင်ဘာ29ရက်နေ့ကလေးကစတင်ခဲ့တဲ့ဆွေးနွေးပွဲတွေရှစ်ချိန်အထိရောက်လာတဲ့အတိုင်းရလဒ်တွေမထွက်မလာသေးဘူးလို့အနောက်နိုင်ငံတန်တမာတွေကပြောပါတယ်။လက်ဆုပ်လက်ကင်ပြနိုင်တဲ့တိုးတက်မှုတွေအမြန်ဆုံးရအောင်လှချီရှိလာပြီးဖြစ်တဲ့ဗီယက်နာကအီရန်နျူကလ িয়ার ဆွေးနွေးပွဲကိုအရှိန်မြှင့်ဖို့လို့ကြောင်းသမ္မတမက်ခရွန်ကအီရန်သမ္မတကိုစနေနေ့ကတယ်လီဖုန်းနဲ့ပြောဆိုခဲ့တယ်လို့ပြည်သစ်သမ္မတရုံးကထုတ်ပြန်ပါတယ်။အီရန်ဘက်ကလည်းနျူကလ িয়ার အရေးနဲ့ပတ်သက်လို့တန်တမာရေးနည်းလမ်းနဲ့အပြေရှာတာဖြစ်နိုင်စရာရှိကြောင်းသဘောတူညီမှုတိုင်းမှာတက်ဆိုင်သူအလုံးရှင်းရှင်းလင်းလင်းနဲ့လုံလောက်တဲ့ကတိကဝတ်တွေထားရှိဖို့လိုအကြောင်းအလေးပေးပြောကြားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အီရန်မှာဇန်နဝါရီလကပြန်ပြီးတော့အကျဉ်းချခံထားတဲ့ပြည်နယ်နိုင်ငံပွားအီရန်ပညာရှင်ဖာဘီယာအဒယ်ခနဲတရှိုလော့မှုဆွဲချက်နဲ့အင်္ဂါနေ့ကပဲထောင်ဒဏ်ရှစ်နှစ်ချမှတ်ခံထားရတဲ့ပြည်နယ်ကဘာလက်ခီးသွာဘင်ဂျမင်ဘယ်ရီကိုချက်ချင်းပြန်လို့ပေးဖို့တမရမက်ခရွန်ကတပါးတဲ့တောင်းဆိုခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။